အစိုးရတပ်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့ပုံနှကြုံမြို့နယ်တော်ဖြတ်ဆောင်ဒေသမှာလမ်းမဆက်တွေရဲ့ပိတ်ပင်ထားတဲ့ကြောင်းဒေသခံတွေတော်ရဲလာရင်နဲ့ကျန်းမာရေးပိုင်ဆိုင်ရာခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါပုံနှကြုံမြို့နယ်ရဲ့အနောက်မြောက်ဖက်မှာရှိတဲ့တော်ဖြတ်ဆောင်ဒေသမှာပြီးခဲ့တဲ့2018ခုနှစ်ကွန်ပိုင်းလောက်ကတိုက်ပွဲတွေဖြစ်ပေါ်ခဲ့တာတွေရှိပြီးဒေသခံတွေအဓိကတော်လာနေကြတဲ့ပုံနှကြုံမြို့နယ်နဲ့တော်ဖြတ်ဆောင်လမ်းကိုပိတ်ထားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီတော်ဖြတ်ဆောင်ဒေသမှာတိုက်ပွဲတွေရပ်တန်းထားတာတစ်နှစ်ကျော်လောက်ရှိပေမဲ့ပိတ်ထားတဲ့ကုန်းလမ်းတွေပြန်မဖွင့်သေးသလိုလူရဲ9000လောက်အားကိုးနေရတဲ့ပို့ရှိပြင်တိုက်နေစေယုံမှလည်းဆရာဝန်မရှိတာကြောင့်မခန့်ခန့်တန်ကတော့သူ့ရဲ့တောက်ဦးလေးကိုဆုံရှုံလိုက်ရတာလည်းဖြစ်ပါတယ်
။သမီးတို့ကပုံနာချက်မသွားဘဲနဲ့ဟိုကကွန်းတော်ကနေပြီးတော့တစင်သွားတာကွန်းတော်ကနေပြီးတော့ဟိုကားနဲ့တစင်သွားတာအဲ့ခါကျတော့တောင်းနာရီလောက်တော့ကြာမစ်တင်နေအဲ့အရှင်တို့တွင်းကတော့ကြာသွားတယ်အဲ့အရှင်မှခလေးကကျတော့အဲ့ရှင်တွင်တို့တွင်မှာတည်သွားတာဖြစ်တယ်။ခုကရေလန်းတစင်ကုန်းလန်းတစင်ဆိုတော့တော်တော်ဝေသွားတယ်။အဲ့အရှင်တို့တွင်မှာတည်သွားတာလို့ထင်တယ်။မင်းကတော့
မခန့်ခန့်တန်းကတော့လမ်းမဆက်တွေနဲ့တခုတည်းသောတိုက်နယ်စေယုံမှာဆရာဝန်မရှိတာကြောင့်သူ့ရဲ့ရင်သွေးလေးကိုဆုံရှုံလိုက်ရတာကြောင့်နောက်လူတွေသူ့လိုမဖြစ်ဖို့အတွက်ပိုက်ထားတဲ့လမ်းတွေကိုပြန်ဖွင့်ပေးဖို့နဲ့ပုရှိပင်တိုက်နယ်စေယုံမှာဆရာဝန်တယောက်ခံထားပေးစီရှင်တယ်လို့ပြောပါတယ်
။တော်တော်လေးကိုဝန်းနေတော့ကိုကမျောလင်းထားတယ်လို့မဖြစ်လာတော့ဒီလိုရှင်ကောင်းကလေးယောက်ျားလေးဆိုတော့လေပို့ပြီးတော့နှမျောတာပေါ့ကို့လိုမျိုးသူများတွေအဲ့လိုမဖြစ်စေရှင်ဘူးသူကမှအဲကြောင့်အဓိကတော့လမ်းမဆက်တဲ့ညဆရာဝန်လို့အဲ့ဒါလို့ထင
်ရခိုင်ပြည်နယ်မှာလူရဲ့၃တသမတတိုင်းနေထိုင်ကြပြီးလူတရာမှာ80ကျော်လောက်ကကြီးလက်သူသားတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်သကောင်စီရင်မှာဖော်ပြထားပြီးကျန်းမာရေးဝန်ထမ်းကတော့လက်ရှိစရင်ရ4463ဦးရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသိရပါဗျ။လက်ရှိတော်ဖြတ်ချောင်းဒေသမှာတိုက်ပွဲတွေမရှိတော့တာတစ်နှစ်ကျော်လောက်ရှိနေပြီဖြစ်ပေမဲ့အခုချိန်ဒီကုန်းလိုင်းတွေပိတ်ထားတာကြောင့်ဒေသခံတွေဟာရေလမ်းကြီးတစ်ခုတည်းကိုပဲအောက်ကိုနေရတယ်လို့ကျန်းမာရေးနဲ့လမ်းပန်းဆက်တွေရဲ့ခက်ခဲတွေကြုံတဲ့နေရတာဖြစ်တယ်လို့လည်းပုရှိပင်ကြေးရွာအုပ်ချုပ်ရေးမှူးဦးကျော်စိုးကပြောပါတယ်
။ကုန်းလိုင်းကလည်းပိတ်ထားတယ်ဆိုတော့ကုန်းကတော့လို့မရတော့ဘူး။အဲ့ဒါကြောင့်ရေလမ်းခေကုန်းကြီးကတော်နေရတယ်။ရေလမ်းခေဆိုတဲ့ချိန်မှာရေလမ်းခေကဒီပုရှိရင်ကနေဘုန်ကြီးရှင်ကိုတော်တဲ့ခါ၃နာရီကျော်ကြာတယ်၂နာရီကျော်၃နာရီပဲပဲညပေါ့မြန်တဲ့ရေရေဆင်း၂နာရီခွဲနေတဲ့လေဆင်းတော့၃နာရီအဲ့လောက်တော့ရတယ်အဲ့ဒီကလူနာတွေကခက်ခွချင်ရတယ်ဟိုလန့်ကြီးမှာကလေးတွေကလေးမေတ္တာပေါ့ကိုဝင်ဆောင်တွေပေါ့ကလေးတွေတေတာတို့နောက်ပြီးတော့ဟိုဟာပြောကအကြီးကြီးဖြစ်တဲ့လူတွေဆင်းရင်ကိုချင်းမီမြောက်လို့တေတဲ့လူတွေရှိတယ်အဲ့ဒီမျိုးချင်ရတယ်အဲ့ဒါကြောင့်ကျွန်တော်ဒီပဲဝန်းကျင်မှာဒီကဒီတိုက်နေဆင်းတခုပဲအောက်ကိုပြီးတော့ကျင်းမာတော့ဘုန်ကြီးနေရတဲ့လူဖြစ်တယ်ဒီချောင်းတချောင်းရဲ့ဒီချောင်းကအရင်တုန်းကလေဘယ်လိုပြောမလဲဆိုတော့စီစုနှံ့မြတ်စွာအကျင့်ကျင့်ခဲ့တဲ့ဒေသတစ်ခုဖြစ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့တိုက်နယ်ကိုဒီတော်ဘေးချောင်းကိုအဓိကဒီတိုက်နယ်ဆိုင်ဝင်ဆောင်ရရှိခြင်းနဲ့ဒီကုန်းလန့်ခကြီးဘုန်လင်းချောင်းကနေခြေတက်လောင်လန့်ပေါ့အဲ့ဒီလန့်ကိုဖွင့်ပြစေကြလို့လေ
တော်ဖြတ်ချောင်းဒေသမှာချိခါအုပ်စု60ကျော်နဲ့လူဦးရေ9000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများစုကတော့တောင်ရံလုပ်ငန်းနဲ့စိတ်ပျော်ရေးလုပ်ငန်းကိုအဓိကလုပ်ကိုင်ကြတာလည်းဖြစ်ပါတယ်လက်ရှိမှာလေရခိုင်ပြည်နယ်တွင်းတိုက်ပွဲတွေရဆိုင်နေတာကြောင့်တော်ဖြတ်ချောင်းဒေသခံတွေအဓိကအားကိုးနေရတဲ့ကုန်းလန့်ကိုပြန်ဖွင့်ပေးစေချင်တယ်လို့ပုရှိပြည်မဟာမိတ်လူမုံခေစီရဲ့တင်ရဲလူငယ်စေယုံရီမို့ကိုရေးဆွေမောင်ကပြောပါတယ
်ဒီလန့်ပိတ်ထားတာတော့အရင်တုန်းကဆိုတော့ဒီနေရာတွေမှာတိုက်ပွဲတွေကြားခဲ့ဘူးအဲကြောင့်မလို့ဒီနေရာမှာဒီတက်မတော်ကလူတွေလည်းရှိတယ်ဆိုတော့ကျွန်တော်လည်းအဲ့ဒါတော့တသက်ကိုတော့မပြောတတ်ဘူးဒါပေမဲ့ပိတ်ထားတယ်လို့တော့ကြားတယ်ကျွန်တော်တို့မသွားရဘူးသူတို့ရှိတဲ့နေရာကနေပြီးချက်ပြီးမသွားရဘူးဖြစ်နေတယ်ပိုက်ထားတာလည်းနှစ်နှစ်ကျော်လောက်တော့ကြာပါပြီ။တော့ဖြစ်နိုင်ရင်တော့ဒီလမ်းကိုအမြန်ဆုံးဖွင့်ပေးစီရှင်တယ်။အားလုံးလည်းဆိုတော့အခုကာလဆိုတော့ဒီတိုက်ပွဲတွေလည်းမရှိတော့တဲ့အချိန်ခါမျိုးဖြစ်နေလို့ကျွန်တော်တို့ကြားသိရတယ်ပေါ့။အဓိကတော့ဒီလမ်းကိုဖွင့်ပေးစီရှင်တယ်ပေါ့
။နိုဝင်ဘာလ၈ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အဲရခိုင်လက်နက်ကင်ဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်ပိုင်းမှာတော့တိုက်ခိုက်မှုတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပြီဖြစ်ပေမဲ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့မြို့နယ်တချို့မှာတော့ဒေသခံတွေဟာလမ်းမဆက်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတော့ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်